လူကုန်ကူးမှုနဲ့ဆက်နွယ်မှုရှိတယ်ဆိုတဲ့တန်တရားနဲ့မလေးရှားရဲတပ်ဖွဲ့ဝင်ဆနူးကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့မလေးရှားအစိုးရအဖွဲ့ဝင်ဝန်ကြီးတူကဒီကနေ့ဗုဒ္ဓဟူးနေ့မှာပဲပြောကြားလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေပြောင်းဝင်ရောက်သူတွေရဲ့အလောင်းတွေမြှောက်နှံရနေရာပေါင်း140လောက်ထားရာလူမှောင်ခိုကူးစခန်းတွေနဲ့ပတ်သက်မှုရှိတယ်ဆိုပြီးဒီမလေးရှားရဲတပ်ဖွဲ့ဝင်တို့ကိုထိန်းသိမ်းခဲ့တာဖြစ်ပါတယ်။ထိုင်းနဲ့မလေးရှားနယ်စပ်မိုင်30တလျှောက်နေရာ6နေရာကလူမှောင်ခိုကူးစခန်း30နီးပါးလောက်ကိုမလေးရှားအာဏာပိုင်တွေကရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်မှာအဲ့ဒီရုပ်အလောင်းတွေကိုတိမ်မှုတိခင်းဆိုင်ရာရဲတပ်ဖွဲ့ဝင်တွေကတူးဖို့စစ်ဆေးပြီးနောက်တနေ့မှာပဲမလေးရှားဒုတိယပြည်ထောင်ဝန်ကြီး120တွန်ကောဂျာဖာကအခုလိုပြောကြားလိုက်တာပါအခုချိန်ထိအလောင်းတွေမြှောက်နှံရနေရာပေါင်း140လောက်ကိုရှာတွေ့ထားပြီးအဲ့ဒီမှာဘလောက်များများရှိနေလဲသူတို့တွေဘယ်သူတွေဖြစ်တယ်ဆိုတာကိုတော့မသိရသေးဘူးလို့လည်းပြောပါတယ်အခုဒီနယ်ဆက်တလွှားကရုပ်လောင်းတွေရှာဖွေတွေ့ရှိခဲ့တဲ့နေရာတွေဟာတောတောင်ထူထပ်ပြီးတောရလာရတာခက်တာကြောင့်လွယ်လွယ်ကူကူနဲ့ဝင်ရောက်လို့ရတဲ့ထိုင်းနိုင်ငံဘက်ကနေအဲ့ဒီနေရာတွေကိုတွားဖို့အတွက်မလေးရှားအာဏာပိုင်တွေကထိုင်းစစ်အာစီကနေခွင့်ပြုချက်တောင်းခံထားပါတယ်ထိုင်းနိုင်ငံကတော့မလေးရှားရဲ့ဒီတောင်းဆိုချက်ပေါ်မှာစဉ်းစားသွားမယ်လို့ပြောပါတယ်။ထိုင်းနိုင်ငံမှာလူမောင်ခိုကူးမှုတိုက်ဖြတ်ရေးစတင်ခဲ့ပြီးတဲ့နောက်မလေးရှားနိုင်ငံကအလားတူအစီအစဉ်တွေကိုမေလ7ရက်နေ့မှာစတင်လုပ်ဆောင်ရကဒီစခန်းတွေကိုရှာဖွေတွေ့ရှိခဲ့တာပါ။မလေးရှားဟာအခုလိုစခန်းတွေရှိနေတယ်ဆိုတာကိုလာပေါင်းအတော်ကြာကလေးကတိထားပြီးသားဖြစ်တဲ့ဆိုတဲ့သတင်းမီဒီယာတွေရဲ့ပြောဆိုချက်ကိုလည်းမစ္စတာ120ကညှင်းဆိုသွားပါတယ်။အခုရက်ပိုင်းတွေအတွင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရွှေ့ပြောင်းဝင်ရောက်သူလေစီးဒုက္ခတွေအများပြားကိုတော့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကယာယီခိုလုံနေထိုင်ခွင့်တွေပေးထားပါတယ်။